ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရစစ်တပ်နဲ့ AA အဖွဲ့တို့မနေ့ကအထိတိုက်ပွဲပြင်းထန်နေခဲ့ပြီးအရက်သားထိခိုက်ဒဏ်ရာရတာတွေလည်းများပြားလာနေပါတယ်။မနေ့ကလည်းစစ်တွေမြို့နာမှာကြောက်တန်းကြီးစစ်ဆေးရေးဂိတ်မှာဒီပုံနှကျွန်းမြို့နယ်ကတာဝန်ကျနေတဲ့ပညာရေးဝန်ထမ်းတဦးတနက်နေ့အပြစ်ခတ်ခံခဲ့ရပါတယ်။ဒီသတင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကမေးမြန်းတင်ပြထားပါတယ်ရှင်။
စီရင်တင်မှနေတဲ့ရခိုင်မြောက်ပိုင်းကပုံနှကျွန်းမျိုးနေမှာတာဝန်ကျနေတဲ့ပညာရေးဝန်ထမ်းတဦးဟာမနေ့ကစစ်တွေမျိုးနီးကြောက်တန်းကြီးကြီးရွာစစ်ဆေးရေးဂိတ်ကိုဆိုင်ကင်နေဖြစ်စဉ်စစ်ဆေးရေးဂိတ်ကတနက်နေ့ပြစ်ခတ်လိုက်တာကြောင့်ဆေးရုံတင်ထားရတယ်လို့ပြစ်ခတ်ခံရသူရဲ့ဖတ်ခင်ဦးမောင်မောင်လှကပြောပါတယ
်။သူကခိုင်းလာနေကြတိုင်းလာနေတာပေါ့ကွာ။လာနေတော့သူအဲ့ဒီနေရာကိုလည်းအမြဲတမ်းဆက်နေကြရတာပဲ။အဲ့ဒီတော့ဆက်နေတော့မှသူကတော့လာတာတယ်လို့ပြောတယ်။ဒါပေမဲ့စိုက်ကစမတ်တွေကလာတာရောမြင်ရှင်မှန်အဲ့မမြင်ပဲကြော်လာတော့နောက်ကဆက်ကြည့်တယ်လို့ပြောရပါလား။ဟုတ်ဟုတ်ကဲ့ပါတယောက်တည်းပါ။အနည်းနဲ့တယောက်တည်းသွားနေတာပဲ။မအောင်ပြစ်တယ်ဆိုတာကတော့မြေဖို့နေနေသားကသူတို့ကျွန်တော်တို့ကတော့ဇောကြည့်နေတာပေါ့။ဟိုဘာကောင်းလဲသားကဒီလူမျိုးကရှိနေပြီ။ဒီဆိုင်ညာဖက်ပါ။ညာဖက်ဟိုရင်အောက်ပေါ့။နောက်ကဝင်ပြီးတော့
လက်ရှိရှိမှာဒဏ်ရာရရှိသူကိုစစ်တွေပြည်သူစေရုံကိုပို့ဆောင်ထားပြီးဒဏ်ရာရှိနေတဲ့ပတ်သက်ပြီးတော့ဥမောင်မောင်လာကအခုလိုဆက်ပြောပါဗျ။အဲ့
ဒါကတော့ဟိုဆရာဝန်ကလည်းပြောပါတယ်။ဘာမှပြီးတော့မဖြစ်ပါဘူးတဲ့။ဟိုအမျိုးလေးလွတ်တယ်၊အုပ်လေးလွတ်တယ်၊အဆုပ်လေးလွတ်တယ်။နောက်တရားရမှာနေနေလောက်ပဲပြီးသွားတယ်လို့ပြောပါတယ်။အဲ့ဒီတော့လူငါကလည်းတကားလေးပြောနိုင်တယ်၊ဒီခွေးစစ်စရာသလိုဘူး။ဒါကိုပြန်သိလိုက်ရင်ရပြီ။အဲ့လိုပြောလို့ပါ။
ပြည်ထောင်စုမှလာ6ရက်နေ့ကလည်းစစ်တွေမျိုးပေါ်ကိုအလုလာရှာတဲ့ပုံနယ်ကျောင်းမျိုးနယ်အိုင်တင်ကျေးရွာကလူငယ်နှုတ်ကိုစစ်တွေမျိုးနီးကြောက်တန်းကြီးစစ်စေးခိတ်မှာရေတပ်ဖွဲ့နဲ့တပ်မတော်သားတွေကဖမ်းဆီးခဲ့တာဖြစ်တယ်လို့ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကပြောဆိုထားပါတယ်။ရခိုင်နောက်ပိုင်းကမြောက်ဦးမင်းပြားနေရဲ့တိတောင်မျိုးနယ်တွေမှာစိုးရတက်နေတဲ့ရခိုင်လက်နက်ကန်အဖွဲ့တို့မနေ့ကထိတိုက်ပွဲပြင်းထန်ဖြစ်ပေါ်နေတယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်
။မြောက်ဦးနဲ့မင်းပြားမျိုးနယ်အစဒီမြောင်းဝေရှိကျေးရွာနဲ့ဒီဟာရပိုင်ကျေးရွာအကြားမှာမနေ့3:50မှာဒီမြန်မာစစ်တပ်ရဲ့ဒီတမ်းမ99လက်အောက်ခံစစ်ကြောင်းတစ်ခုကိုကျွန်တော်တို့ဒီပိုက်ဆိုတိုက်ခိုက်ခဲ့တာရှိတယ်။ဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒီမြန်မာစစ်တပ်ရဲ့ဒီတမ်းမ99စစ်ကြောင်းကကျွန်တော်တို့ရှိတဲ့နေရာကိုဝင်ရောက်လာတဲ့အတွက်ကြောင့်မို့လို့ဒီမနေ့40လောက်ကြာအောင်တိုက်ပွဲဟိုအပြင်းထန်ဖြစ်ပွားခဲ့တာရှိတယ်။ဟိုအဲ့ဒီပွဲမှာဒီတိုက်ခိုက်မှုအပြင်းမှာဒီရန်သူတို့တော့ကျွန်တော်တို့ဘက်ကဒီအပြအသရှင်မှုနိုင်ခဲ့တာရှိတယ်။အဲ့ဒီမှာရန်သူဘက်ကနေပြီးတော့ထိခိုက်ကြဆုံးမှုကတော့30ခန်းထိရှိနိုင်တယ်ဗျ။အေးတော်မျိုးနေထီးဆွေးရွာနဲ့အောင်သာစီရွာအကြမှာမနေ့ချင်းနာရီမှာဒီမဒီအနေငယ်ကြထိတွေ့တိုက်ခိုက်မှုရှိခဲ့တယ်
။ရခိုင်မြောက်ပိုင်းတိုက်ပွဲရှိနေတယ်။အရသားတွေဖမ်းဆီးခံရတာနဲ့ပတ်သက်ပြီးမေးမြန်းဖို့တပ်မတော်တည်မှန်ပြန်ကြားရေးဖွင့်နေနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးတို့ကိုဆက်တွေ့ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး။ရခိုင်မြောက်ပိုင်းမှာဒီကနေ့ထိဆိုရတဲ့နဲ့အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေပြီးတိုက်ပွဲအတွင်းအရသားထိခိုက်ဒေဆုံးဒဏ်ရာရတာတွေမျှော်ပြလာသလိုဒေသခံတွေစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေအားလည်းမကြာခဏဆိုသလိုတပ်နဲ့အနှစ်ဖက်စလုံးရဲ့ဖမ်းဆီးစစ်ဆေးမှုတွေကိုခံနေကြရတာလေးဖြစ်ပါတယ်ခင်ဗျာ။တိုက်ပွဲတွင်အရသားတွေထိခိုက်ဒေဆုံးတိုင်းမှာလည်းတပ်နဲ့အဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွေးငင်းဆူနေကြတာလေးဖြစ်ပါတယ်ခင်ဗျာ။